တော်ငွေကြေးထုတ်မယ်လို့ပြောထားတဲ့ Facebook ကုမ္ပဏီတော့သူတို့ငွေကြေးနဲ့ပတ်သက်လို့ကမ္ဘာပဟိုဘဏ်အကြီးအကဲတွေရဲ့မေးခွန်းတွေကိုဖြေနေရပြီကိုသားညုံကြီ
း online ပေါ်မှာလေပတ်နိုင်မဲ့ Libra လို့နာမည်ပေးထားတဲ့ Digital ငွေကြေးကို၈နှစ်2020မှာထုတ်တော်မယ်လို့ Facebook ကကြေညာတာမဟုတ်လားဗျအဲ့လိုထုတ်မယ်လို့ Facebook ကဂျွန်လမှာကြေညာခဲ့ကြတဲ့ကနိုင်ငံတကာကဗဏ္ဍိုင်းဆိုင်ရာအကြီးအကဲတွေရဲ့စိုးရိမ်မှုတွေထွက်နေတာမှသိပါမှာ
အဲ့ဒါကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကပဟိုဘဏ်တွေပါတဲ့ BIS နိုင်ငံတကာဗဏ္ဍာရေးအဖွဲ့ကြီးကFacebook တာဝန်ရှိသူတွေကိုခေါ်တွေ့တာပေါ့ BIS အဖွဲ့ကြီးကဒီ Switzerland နိုင်ငံ Basel မြို့မှာအခြေခံတယ်လေ EU ဥရောပဗဟိုဗတ်အမှုဆောင်ဘုတ်အဖွဲ့ဝင် Benoît Cuhy ဥဆောင်ပြီးတော့ September 16ရက်နေ့တုန်းကတွေ့ဆုံမေးခွန်းထုတ်ခဲ့တာ Facebook ကထုတ်မဲ့ဒီ Libra Digital ငွေကြေးကကမ္ဘာဗဏ္ဍာရေးစနစ်ကြီးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့အထိ Benoît Cuhy ကပြောတယ်ရှင
်ဘာမှဖွင့်ထားတဲ့ဘဏ်အောက်ဘဏ်စည်းရင်းမရှိကြတဲ့သူတွေကဘာမှအများကြီးရှိနေချိန်မှာတယောက်နဲ့တယောက်လူလက်ကူကူငွေပေးငွေယူအလွှဲပြောင်းလုပ်နိုင်ဖို့ရွယ်ချက်နဲ့ Libra ငွေကြေးကိုထုတ်မယ်လို့ Facebook ကပြောပါတယ်။ဒါပေမဲ့လည်း Facebook တုံးသူကတကဘာဟွားမှာတန်ပေါင်း2000ကျော်ရှိနေတော့တကယ်သာသူတို့ Digital ငွေကြေးကိုလူတွေလွယ်လွယ်သုံးနိုင်ရင်တရားဝင်ငွေကြေးလေပတ်မှုကိုထိခဲ့သွားမှာကိုစိုးရိမ်နေကြတာပါ
။ Libra လိုမျိုး online ပေါ်မှာလေပတ်မဲ့ Digital ငွေကြေးတွေဟာသုံးစွဲသူတွေအတွက်အန္တရာယ်များတာတစ်ခုတည်းမဟုတ်ဘူး။ငွေကြေးတည်ငြိမ်မှုနဲ့ဒီဘဏ္ဍာငွေကြေးစနစ်အပေါ်အစိုးရရဲ့အကျွင့်မဲ့ထိန်းချုပ်ပိုင်ခွင့်အထည်ကိုထိခိုက်နိုင်တယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကဗဏ္ဍာရေးဝန်ကြီးတွေကပြောထားရဲ့ရှင်ငွေကြေးခိုင်မာတည်ငြိမ်မှုကဒီနိုင်ငံတည်ငြိမ်ရေးအတွက်သက်အရေးကြီးတဲ့အချက်ကိုပြင်သစ်ဗဏ္ဍာရေးဝန်ကြီးဘွီနိုလမဲက September 12ရက်နေ့ကပဲဒီစီးပွားရေးဆိုင်ရာညီလာခံတစ်ခုမှာအခုလိုမိန့်ခွန်းပြောခဲ့သေးတယ်ရှင
် Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes de façon à ce que nous ayons des stratégies
ကဘာတော့မှလည်းပတ်သုံးဆွဲနေတဲ့ငွေကြေးတွေအပေါ်ထိန်းချုပ်သတ်မှတ်ထားတဲ့စည်းကမ်းဥပဒေမျိုးDigital ငွေကြေးတွေမှာလည်းရှိဖို့လိုအပ်ပါတယ်။ Facebook ကထုတ်မဲ့ Libra Digital ငွေကြေးရဲ့ Android ကို G7 နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေ၊ဗန်လုံငန်းအကြီးအကဲတွေနဲ့ OECD အဖွဲ့အကြီးအကဲအားလုံးကစိုးရိမ်ပါတယ်။ကမ္ဘာတဝန်းအသုံးပြုသူတန်း1000ကျော်ရှိနေတဲ့ကုမ္ပဏီတစ်ခုရဲ့လက်ထဲကိုကမ္ဘာငွေကြေးတစ်ခုရောက်သွားတော့မှာပါ။ငွေကြေးစနစ်အပေါ်အစိုးရတွေကအချင်းမဲ့ထိန်းချုပ်နိုင်မဲ့အခြေအနေကိုချိန်ချောက်ရာရောက်နေပါတယ်။ငွေကြေးမခိုင်မာတဲ့နိုင်ငံတွေမှာ Libra ငွေကြေးကိုအစားထိုးသုံးလာကြပါလိမ့်မယ်။အဲဒါဆိုရင်ငွေကြေးထိန်းချုပ်နိုင်မှုအပေါ်အန်ဒရယ်ရှိလာပါလိမ့်မယ
်။အဲဒါကြောင့်မို့လို့ဒီလို digital ငွေကြေးတွေအပေါ်ဘာစီကံသတ်မှတ်ချက်မှမရှိဘဲနဲ့ဥရောပတမကအဖွဲ့ဝင်နိုင်ငံတွေထဲမှာလုံးဝသုံးခွင့်မပေးနိုင်ဘူးလို့လည်းသူကအခုလိုပြောခဲ့ပါသေးတယ်
။ Enfin je ne vois pas pourquoi nous ferions autant attention depuis des années.
ဟိုးအရင်ဒီပေါ်များစွာကလေးကငွေကြေးတွေကိုငွေမဲခွာချတဲ့နေရာမှာအသုံးမချနိုင်အောင်အကြမ်းဖက်လုပ်ရတဲ့အတွက်မသုံးနိုင်အောင်တိတ်တရိတ်သာဆောင်ရွက်လာတာပါ။လီဘရာငွေကြေးကတော့ဒီလိုမဖြစ်အောင်ဘယ်လိုလုပ်မလဲမသိရပါဘူး။ဒါကြောင့်သူနဲ့ပတ်သက်တဲ့စိုးရိမ်စရာတွေကတိတ်ကိုကြီးမားပါတယ်။ဒီငွေကြေးစိတ်ချလက်ချလဲပတ်နိုင်တဲ့အခြေအနေမရှိသေးသေးဥရောပမှာသူ့ကိုသုံးဆွဲလဲပတ်ခွင့်မပြုနိုင်ပါဘူး
။2020တစ်ဆန်းပိုင်းလောက်မှာ Libra Digital ငွေကိုစတင်သုံးနိုင်မယ်လို့ Facebook ကကြေညာထားပါတယ်။သုံးနိုင်ပြီဆိုလို့ရှိရင်တော့ဒီ Facebook ကထွင်မဲ့ Calibra ဆိုတဲ့ App ကနေပြီးတော့ Libra ငွေကြေးကိုဝယ်နိုင်မယ်။ဒီကိုပုံမှန်သုံးနေတဲ့ငွေနဲ့ Libra ငွေကြေးကို online မှာဝယ်ရမှာပါ။Calibra app ကတော့ဒီကိုယ့်ရဲ့ smartphone ထဲကပတ်စံအိပ်ပဲထားပါတော့ Libra Digital ငွေကြေးကိုငွေပေးငွေချေအလွှဲပြောင်းလုပ်နိုင်မဲ့ဒီ Calibra Digital ပတ်စံအိပ်လို့ပြောရင်လည်းမမှားပါဘူးအဲ့ဒီ app သုံးနိုင်ဖို့တော့ကိုယ့်ရဲ့မှတ်ပုံတင်လို့မျိုးအစိုးရကတရားဝင်ထုတ်ထားတဲ့တက်တေကန်ကတ်တမျိုးမျိုးနဲ့တက်တေပြဖို့လိုပါတယ
် Libra ငွေကြေးကိုကိုယ့်ရဲ့ဘဏ်စည်းနဲ့ချိတ်ဆက်ထားခြင်းလည်းရပါတယ်ဘဏ်စည်းမရှိဘူးဆိုရင်လည်းငွေကြေးလေးလည်နိုင်တဲ့နေရာတွေသတ်မှတ်ထားတဲ့ဆိုင်တွေမှာငွေပေးပြီးတော့ဝယ်လို့ရမယ်လို့ Facebook ကပြောထားပါတယ်အဓိကကတော့ online ပေါ်မှာဈေးဝယ်ဖို့ငွေလွှဲပြောင်းလုပ်ပြီးနိုင်ဖို့ထွင်ပေးတဲ့ငွေကြေးတမျိုးပါတနည်းအားဖြင့်ပြောတနည်းငွေပို့တယ်ဆိုရင်လည်း online ပေါ်မှာပို့လိုက်ပြီးလို့ရှိရင်စစပြောလို့တတ်မှတ်ထားတဲ့ sign တွေမှာသွားထုတ်နိုင်မှာပ
ါ online ပေါ်မှာလက်ပတ်နေတဲ့ cryptocurrency digital ငွေကြေးတွေကတည်ငြိမ်မှုမရှိဘူးအတက်အကျမြန်တယ်ဒီအစိုးရရဲ့ကြီးကြပ်ထိန်းချုပ်မှုလည်းမရှိဘူးလို့ဝေဖန်ထောက်ပြမှုတွေရှိနေချိန်မှာ Facebook က Libra ငွေကြေးကိုထုတ်ဖို့လုပ်နေတာပါတခုရှိတာကတော့သူထုတ်မဲ့ Libra ငွေကြေးက stable coin လို့သတ်မှတ်တဲ့တည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်ပါလိမ့်မယ်။ stable coin ဆိုတာကတော့ဒီသူ့ရဲ့တန်ဖိုးငြိမ်နေအောင်လို့ရွှေတို့တရားဝင်ထုတ်ထားတဲ့ပတ်စံတို့အစိုးရငွေစုလက်မှတ်တို့နဲ့ချိတ်ဆက်ထားတဲ့ digital ငွေကြေးကိုပြောတာပါ။အ
ဲ့လိုမျိုးတည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်မယ်လို့ Facebook ကပြောထားပြီးမယ်လို့ကမ္ဘာတစ်ဝန်းကတာဝန်ရှိသူတွေကတော့စိုးရိမ်နေကြပါတယ်။ကမ္ဘာဗဏ္ဍာရေးစနစ်တည်ငြိမ်မှုကိုထိခိုက်မယ်ငွေမဲခွာချမှုတွေဖြစ်လာနိုင်တယ်လို့ပြောနေကြတယ်မသိပါမလား။Bitcoin လိုမျိုးအတက်ကျသိမ့်မြန်တဲ့ digital ငွေကြေးမျိုးမဟုတ်ဘူးဆိုပေမဲ့တည်ငြိမ်နေဆိုတဲ့ stable coins ငွေကြေးနဲ့ပတ်သက်ပြီးတော့မသိရသေးတာတွေအများကြီးရှိသေးတယ်လို့ BIS နဲ့ကဗဏ္ဍာရေးအဖွဲ့ကြီးနဲ့ Facebook တောင်းရှိသူတွေတွေ့ဆုံစဉ်မှာ EU ဥရောပဒီဘဟုပန်အမှုဆောင်ဘုတ်အဖွဲ့ဝင်ကထောက်ပြသွားသေးတယ်ဗျ။
ဘနွားကျူဟီပြောတာကတကပါလုံးအတိုင်းအတာနဲ့တုံးဆွဲမဲ့ငွေကြေးစနစ်တစ်ခုအတွက်လိုအပ်တဲ့စည်းကမ်းဥပဒေတွေမရှိသေးဘူးတဲ့ ဥပဒေတမတ်ချက်တွေချမယ်ဆိုရင်တော့လိုင်းနာတဲ့နဲ့လိုအပ်ချက်တွေအများကြီးဖြစ်တဲ့နယ်လို့ပြောရဲကိုသားညုံရ Libra ngwe ji sa ya tawin shi du David Marcus ka ro tru ani ne ga di gaba tawang ga baho ban rwe bana ngwe ji tawin shi du rwe lut do amat rwe ye so yei mu rwe go phie shin twa nai bo tru set twe saung yet ba me lo tou pyan ne she naw tru ye digital ngwe ji ga bana ye snit a paw a so ya ye a jwe mae thain chou pai ngwe a paw go le ma thi kai se ba bu lo so de let si tyae win thong ni de ngwe ji rwe a paw a che kan ne ngwe pe ngwe chi snit phit de lo da Facebook ka ro pyo tha da be
အွန်လိုင်းမှာလေပတ်သုံးဆွဲတဲ့ cryptocurrency digital ငွေကြီး bitcoin စပေါ်ပြီးတော့သုံးနေတာစနစ်ကျော်ရှိနေပြီမြေဒီငွေကြီးပေါ်မှာအခုတည်းအစိုးရရဲ့တရားဝင်ဥပဒေသတ်မှတ်ချက်တွေမလုံနိုင်သေးပါဘူး digital ငွေကြီးဈေးကွက်ကြီးကပိုပိုကြီးလာပြီမြေလို့ဒီငွေကြီးတွေနဲ့ပတ်သက်ပြီးတော့ပုံလင်းလင်းမရှိတဲ့ကိစ္စတွေကလည်းအများကြီးပဲလို့ဗနိုင်းဆိုင်ရာကျွမ်းကျင်သူတွေကပြောနေတဲ့အချိန်မှာပဲဒီ facebook ကလည်း libra ငွေကြီးလုတ်ဖို့စီစဉ်နေတာမှာစိမ့်မှာမဟုတ်
အဲ့ဒါကြောင့်လဲဗဟိုဘဏ်တချို့ကဒီသရုပ်ကိုပိုင်ဒီဂျစ်တယ်ငွေကြေးလှုပ်ဖို့ဒီစဉ်းစားလာကြတာပါတရုတ်ဗဟိုဘဏ်ကဆိုရင်တရားဝင်သုံးဆွဲနိုင်မဲ့ဒီဂျစ်တယ်ငွေကြေးထုတ်ဖို့နီးပြီလို့ပြောထားသလိုအင်္ဂလန်ဗဟိုဘဏ်ဥက္ကဋ္ဌမတ်ကာနီကလည်းအရာငွေကြေးကိုဒီဒီဂျစ်တယ်ငွေကြေးနဲ့မထားတင်ဘူးလားဆိုတဲ့စဉ်းစားချက်ကိုပေးထားပါတယ်အီယူဗဟိုဘဏ်အကြီးအကဲ